ကရင်ပြည်နယ်ဖာပွန်ခရိုင်ဖာပွန်မြို့နယ်ဘော်ဆဲခိုကြီးရအနီးဘော်ဆဲခိုလွယ်မှုပလောလန်ဘော်ဆဲခိုယွန်းစလင်းလမ်းတွေအနီးမှာတပ်မတ်ထားတဲ့နေမြင်နဲ့တိုးချဲ့မှုတွေလုပ်လာတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မဟာ9ရဲ့လက်ရောက်ခံချက်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်ယူဘက်ကပြောဆိုခဲ့ပါတယ်မြန်မာတပ်မတော်ဘက်ကလည်း KNU အဖွဲ့အစည်းနဲ့ဒေသဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုလုပ်ငန်းတွေကိုနှောက်ယှက်ပြစ်ခတ်တာတွေရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်အီးမာကသတင်းပေးပို့ထားပါတယ်ရှင်
။ PNP နဲ့ဖာပွန်ခရိုင်ဖာပွန်မြို့နယ်ဘော်ဆဲခိုကြီးရွာနဲ့ပတ်ဝန်းကျင်ဒေသဖွံ့ဖြိုးတိုးတက်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်ရေးတို့အတွက်ဘော်ဆဲခိုလွယ်မှုပလောလန်ဘော်ဆဲခိုရွှေစလင်းလမ်းတို့ကိုတပ်မတော်ဘက်ကလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ KNU တပ်မ၅ဘက်ကသတ်မှတ်ထားတဲ့နေမြေထဲကျော်လွန်ခဲ့တယ်ဆိုပြီးထိတွေ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းတရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ၅တပ်ကြီးရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေးတို့ကအခုလိုပြောပါတယ
်ဒီအပြစ်ခတ်ရဆဲရေးကာလမှာသူတို့နေရမဲ့နေပြည်တော်နောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့အင်ဂျီအရဒါများဟိုအဆိုင်တွေကသူတို့ဟိုတော့အတိပေးသတ်မှတ်ပေးထားလိုက်တယ်လေအဲ့မဲ့သူတို့ကအဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီဖက်ကလူတွေနဲ့ဖြည်းဖြည်းပြီးတော့ဟိုဆက်ကွဲငယ်လေးတွေဖြစ်တာပေါ့
တပ်မတော်ဘက်ကတော့နှစ်စဉ်လမ်းဖောက်လုပ်ပြုပြင်နေတာပြီးအုပ်ချုပ်မှုကိစ္စတွေကိုစောင့်ရွက်မှဖြစ်တဲ့အကြောင်း KNU အဖွဲ့ကအကြောင်းကြားထားတယ်လို့ဆိုပါတယ်ဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာတော့ဘော်ဆဲကိုလွယ်မှုပလောလန်ပြုပြင်ဖောက်လုပ်နေတဲ့မြေထိုးဆက်ကိုလုံခြုံရေးစောင့်ရွက်ပေးနေတဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကလည်းအင်အား၄ဦးခန့်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်းဇန်နဝါရီလ18ရက်နေ့မှာတော့ဘော်ဆဲကိုကြီးရွာရဲ့အရှိတ်သုံးပိုင်ခန့်အကွာမှာ KNU ဖွဲ့ကထောင်ထားတဲ့ကားမိုင်းတစ်လုံးကိုနင်းမိပောက်ကွဲခဲ့ပြီးကြပြိုင်နဲ့ KNU ဖွဲ့ကအင်အား20ဦးခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့နှောက်ယှက်ပစ်ခတ်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပြီးဒီဖြစ်စဉ်တွင်တပ်မတော်ဘက်မှစစ်တီတအူးကြာဆုံးခဲ့ပြီးမော်တော်ယာဉ်တစ်စီးပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ် KNU ဘက်ကတော့တိုက်ပွဲဖြစ်တာမှန်ကန်တယ်ဆိုတာကိုအတည်ပြုခဲ့ပြီးအကြဆုံးအခြေအနေတွေကိုတော့မသိရသေးဘူးလို့ဆိုပါရယ်။နေမြေချက်တွေမှုတွေဆက်လုပ်လာမယ်ဆိုရင်တော့ဆက်ပြီးတော့စိုက်ပွဲတွေဖြစ်လာနိုင်တဲ့အကြောင်းပြောပြပါရယ်
။ဒီလိုမျိုးသူတို့ကနေပြီးတော့မှဒီလိုအမြဲတမ်းပဲဒီလမ်းကြောက်သမှတ်တဲ့လမ်းကြောက်ဆက်ကျော်လို့ပြီးတော့ဟိုလိမ့်ချနိုင်မယ်ဆိုလို့ရှိတော့ရှစ်ဆက်ဟိုဖြည်းဖြည်းမှုတွေဖြည်းဖို့တော့အလားလာတော့ဟိုရှိနေမှာပဲ
။ပြီးရတဲ့နှစ်ကလည်း KNU တက်မှာ9တက်မှာ6တပ်မနှစ်တို့နဲ့လည်းထိတွေ့မှုတွေရှိခဲ့ပါတယ်။တပ်မ၅ဘက်ကတော့မြမတပ်မတော်ကသူတို့နယ်မြေတွင်စီးရေးပြင်ဆင်မှုတွေနဲ့လမ်းဖောက်လုပ်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တဲ့တပ်မကလည်းဖြစ်ပါတယ်။ဒီအတွက်ပြီးခဲ့တဲ့နှစ်အတွင်းမှာမြမတပ်မတော်နဲ့ KNU တပ်မ၅တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာဆက်ရစည်းလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစည်းသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။